တ်ပြီးတော့မြို့ကျနာစီမြို့ရစီဝါပြဿနာပေါ့နော်ဆိုတော့အရာဖက်လူမှုအဖွဲ့အစည်းတွေတော်တော်များများကလည်းပြောကြပါတယ်ဒီကချင်ပြည်နယ်ထဲမှာမြို့ရစီဝါတုံးဆွဲမှုကအများများတယ်ရှိတဲ့လူဦးရေနဲ့ရှင်ရခိုင်တော့အများမြင့်နေပေါ့နော်ဆိုတော့ဒီလိုဖြစ်နေတာတွေဟာဒီစီးပွားရေးအခြေအနေမကောင်းလို့ပေါ့နော်နောက်လူငယ်တွေအတွက်အလုပ်ကံဖန်တီးပေးနိုင်တဲ့အနေအထားမရှိလို့လူငယ်တွေအနေနဲ့လှုပ်ရှားမရှိတော့ထွက်ပေါက်အနေနဲ့မွေးစေဝါတုံးရတယ်ဆိုတော့ဒီဟိုမျိုးပြောကြတဲ့ဟာတွေကလည်းလူတော်များများအဲ့လိုမျိုးပြောကြတယ်ပေါ့နော်ဆိုတော့အဲ့ဒီဟာကတော့အဲ့ဒါကတော့တကယ်ဟုတ်သလားလက်ရှိအနေအထားမှာရောမွေးစေဝါတုံးဆွမှုဟာကချင်းပြည်နယ်ထဲမှာဘလောက်ထိများကျယ်ပြန့်ပြန့်ဖြစ်နေသည်တလဲ
သူကတော့ဒီမွေးစေဝါကတော့ကချင်းပြည်နယ်ဒီမကပဲနဲ့ဒီမြန်မာတိုင်းနိုင်ငံလုံးကိုတန်းတူတပြည်ညီအများကြီးခိခိုက်နေတယ်လို့ပဲမြင်ရပါတယ်ရှင်။ဥပမာဆိုရင်တော့ဒီကချင်ပြည်နယ်ကပဲ30ဒလာဆိုရင်လေဒီရန်ကုန်တိုင်းမှာလည်းပဲမိလိုက်လို့ရှိရင်3ပေါင်းတောင်းချီ3ပေါင်းတန်းချီပြီးတော့မှမိတာလေအချိန်များစွာဖြစ်နေပါတယ်ရှင်။အဲ့ဒါကြောင့်မလို့ကချင်ပြည်နယ်တစ်ခုတည်းပဲမဟုတ်ဘူးလို့ယူဆရတယ်။ဒါဖြစ်လို့လဲဆိုရင်တော့30တူများမှာလည်းပဲဒီကချင်ဒေသတွေမကပဲနဲ့နေရာတကာမှာတန်းစုလောက်အန်ဒီရှိနေတာကိုတွေ့ရတယ်။ဥပမာဆိုလူငယ်တွေခေတောင်လို့ဖြစ်တယ်ဆိုတာမျိုးဒီလူရမှုတွေခိုးဆိုးတိုက်ခိုက်မှုတွေဒါတွေဆိုလို့ရှိရင်လည်းလူငယ်ရောလူကြီးရောဒါမူရင်းဆေးတုံးဆွဲတာနဲ့ဆီးဆက်နေတာတွေအများကြီးမြင်ရပါတယ်ရှင့်အဲ့တော့ခါတိုင်းတစ်ပတ်တော့လုံခြုံနေလို့ယူဆတဲ့ဒီရန်ကုန်လူညာမျိုးမှာတော့ခုလောလောဆယ်မှာဆိုရင်ဘယ်ချိန်မှလူမလဲဆိုပြီးနည်းနည်းမိုးချုပ်ရင်တစ်ပတ်တော့လည်းအိမ်ကိုရအောင်ပြန်ပြေးတဲ့အဖြစ်မျိုးတွေဖြစ်လာပါတယ်အဲ့တော့ညနေမှာဆိုရင်လည်းဒီအဲမိတ္တနာဘမော်လို့ဒါမခါရှမ်းပြည်နယ်မှာလည်းအတူတူပဲဖြစ်တယ်ဒီလိုရှိရင်တော့ဒီသတင်းတာရီတိုင်းလိုနေရာမျိုးတွေမှာပါဒီဖြစ်တဲ့ပုံတွေကအတူတူလောက်ပဲကြာနေရပါအဲ့တော့ဒီလိုအခြေအနေမျိုးမှာဆိုရင်မူရစေဝါကိုတရားဝင်ဖန်ဆီးနိုင်ရင်တောင်မှအရေးယူနိုင်တဲ့အခါမှာတကယ်တမ်းမူလပိုင်ရှင်တွေဘလောက်တိုင်းကရှိအရေးယူမှုခံရတယ်လဲဆိုတာမသေးသေးဘူးရှင့်အာဘာဖြစ်လို့လဲဆိုဖမ်းလိုက်လို့ရှိရင်ကားဒရိုင်ဘာတွေပဲဖမ်းခံရတယ်ပေါ့တော်တော်လည်းပဲဒီပိုင်ရှင်တွေကိုတော့မဖမ်းနိုင်ဘူးလို့ပြောတဲ့အခါမှာပြဿနာကတော့အဲ့မှာပိုင်ရှင်အစ်စ်ကလွတ်နေတာမျိုးတွေနေရတယ်ဒီလိုရှင်တော့ပိုင်ရှင်မဲ့ပိုင်ရှင်မဲ့ဆိုပြီးမှကားတစ်စီးလုံးပါတာမြင်ရတာတော့မှပိုင်ရှင်မဲ့ဖြစ်တယ်ဆိုတာမျိုးဟာဒါမဖြစ်သင့်ဘူးလို့ယူဆရတယ်ရှင်။အဲ့တော့အဲ့လိုမျိုးတွေတပြင်းပြင်းဖြစ်နေတဲ့ရွေးကတော့ဒီအကြီးကမြန်မာနိုင်ငံရဲ့စီးပွားရေးဟာမူရင်းစေဝါများလာလို့တော့ကျွန်တော်တို့ထင်စရာရှိလာပါတယ်ရှင်
။အဲ့တော့ဒီလူငယ်တွေဆိုကြပါဆိုတနင်္ဂနွေလောက်တက်ကချင်းပြည်တိုင်းမကဘူးအခုဆိုလို့ရှိရင်ဒေါက်ခွန်ကြာပြောသလိုဒါလူတိုင်းနဲ့ကြားသိနေရတာပဲမူရင်းစေဝါဖမ်းမိတယ်ဆိုတော့နိုင်ငံအနှံ့မှာဖြစ်နေတယ်ဆိုတော့ပြည်နယ်တိုင်းတိုင်းဒေသကြီးတိုင်းမှာဖြစ်နေတော့ဒီအဲ့ဒီမှာရှိနေတဲ့လူဆိုကြပါဆိုအစိုးရအနေနဲ့ပေါ့နော်ပြည်နယ်အစိုးရပဲဖြစ်ဖြစ်ဒေတာအစိုးရတွေပဲဖြစ်ဖြစ်ဘဟုပြည်ထောင်စုအစိုးရပဲဖြစ်ဖြစ်လူငယ်တွေအတွက်အလုပ်ကံကောင်းကောင်းနေဖန်တီးပေးနိုင်မယ်သူတို့နေ့တတူကဟိုအချိန်ပိုတွေရှိပြီးစိတ်လေမတော့အောင်အဲ့လိုမျိုးတစ်ခုခုဖန်တီးပေးနိုင်မယ်အတတ်ပညာကြောင်းပဲဖြစ်ဖြန့်ပေးနိုင်မယ်ဆိုရင်ရောဒီမူရစီဝါတုံးဆွဲမှုဟာရော့ဖြစ်ဖြစ်ရော့ကြလာနိုင်တဲ့အနေအထားရှိသလားဘာကြောင့်များဖြစ်နေရတာလဲအဲ့လိုမျိုး
လောလောဆယ်မှာတော့ဒီတနိုင်ငံလုံးတိုင်းတာနဲ့ဆိုရင်လူငယ်တွေအတွက်ဆိုအလုတ်ကင်ဆိုတဲ့အရာဟာလုံးဝမရှိဘူးလို့ဖြစ်နေပါတယ်။အဲဥပမာဆိုရင်တော့ဒီနိုင်ငံတိုင်းရင်းနှီးမြှုပ်နှံမှုရောက်လို့ရှိရင်လူငယ်တွေရောပြည်သူတွေအလုတ်ကင်ရရှိမယ်လို့ပြောကြတယ်။ဒါအင်တိုင်းဒီကူရဆက်နေပါတယ်။အခုရန်ကုန်မြို့မှာဆိုရင် construction တွေပြီးဆောက်လုပ်ရေးလုပ်ငန်းတွေအများကြီးဖြစ်နေတယ်။အများကြီးရှိနေတယ်။ဒါပေမဲ့တကယ်တမ်းကျွန်တော်တို့မြန်မာနိုင်ငံသားတွေဝန်ထမ်းအနေနဲ့30ဒလာဆိုမတုံးဘူးရှင့်။တရုတ်ကုမ္ပဏီကနေဒီထောက်လုပ်ရေးကိုယူရဲဆိုတရုတ်လူမျိုးတခါလဲပါလာတယ်။ဗီယက်နမ်ဆိုရင်လည်းဗီယက်နမ်ကလုံသမားတွေပါလာတယ်ပေါ့။အဲ့တော့ကိုယ်လုံသမားနဲ့ကိုပဲတကဘာလုံးပတ်ပြီးမှသူတို့ထောက်လုပ်နေတာဖြစ်တယ်။မြန်မာနိုင်ငံသားတွေကတော့အလုပ်မရှိပါဘူးရှင်။ဖြစ်ဖြစ်တဲ့အတွက်ကြောင့်ဒေတာကနေဆက်ခွာရတာမျိုး၊ရွှေကင်းကြောက်ကင်းတွေမှာတိုက်ပွဲဖြစ်သွားတဲ့အတွက်ကြောင့်မို့လို့အဲပရင်းဖက်ရဒေတာတွေမှာတိုက်ပွဲဖြစ်သွားတဲ့အတွက်ကြောင့်မို့လို့အလုပ်အကင်နေပြီးတော့တဲ့အခါမှာဒီလူတွေနဲ့အကုန်လုံးမျိုးပေါ်တက်လာတယ်။တို့တော့လည်းပဲသူတို့တွေကိုလက်ခံပြီးအလုပ်ပေးမယ်ဆက်ရောအလုပ်ရုံမရှိဘူးအဆက်ပြုံးရေးဌာနတွေမရှိဘူးရှင့်အဲ့ဒါကြောင့်မလို့ဒီလူငယ်တွေနေနဲ့ရောပြီးရင်လူကြီးတွေအပါပေါ့တရုတ်နိုင်ငံကိုသွားမလားထိုင်းကိုသွားမလားမလေးရှားကိုသွားမလားမသွားနိုင်တဲ့ပြည်သူတွေအကုန်လုံးဟာရန်ကုန်မြို့မှာဒါမှမဟုတ်ရှေ့တနင်္လာမှာတဝဲလေလေနဲ့အလုပ်ကင်ရဖို့စူးစမ်းနေကြတာဖြစ်တယ်အဲ့တော့ရန်ကုန်မြို့မှာပဲဒီမြို့ပြင်ဘက်ကိုချက်လိုက်တယ်မြို့ရှင်ဘက်ကိုချက်လိုက်တယ်ဆိုလို့ရှင့်အိမ်သာမပဲရင်သာဆရာကောင်းတဲ့ဒီကွေးမျိုးကြီးရတယ်ဒီကြံလို့ရှိရင်လည်းအတူတူပဲဖြစ်နေတယ်။အဲ့တော့နောက်ဆုံးဒီမျောလင်းချက်မရှိတဲ့လူငယ်တွေအတွက်ဆက်ပေါက်ဟာမူရင်းစေဝါတွေဖြစ်လာပါတယ်။ဒါပေမဲ့တကယ်တမ်းဆက်ပေါက်လားဆိုရင်လည်းမဟုတ်ပါဘူး။သူတို့အတွက်အခုချိန်မှာကျမတို့တခခုမှမလုပ်ထားဘူးဆိုရင်ဒီလူတွေဟာနိုင်ငံသားဆက်သွားရင်လည်းကျမတို့ရဲ့ဒီအကြီးကဒီအရေးယတနာကြီးကြီးမြုံနံမှုလုပ်ရမယ်ဒီလူသားဆွမ်းရည်တွေအကုန်လုံးဟာအပြစ်ကိုဆက်သွားတာဖြစ်တယ်။ သူတို့တွေပြန်လာတဲ့အချိန်မှာဆိုအသက်50 60လောက်မှပြန်လာလို့ရှိရင် productivity ပေါ်ဒီထုတ်လုပ်နိုင်မှုစွမ်းအင်နေဟာအင်တာနက်ရောမှာဖြစ်တယ်။နောက်ပြီးအခုချိန်မှာတင်ကြပေးနိုင်မှုလည်းတိတိယောက်ယောက်ဘာမှမရှိဘူးရှင့်။ပြီးတော့ဥမာဆိုရင်တောင်းထွက်သွားတဲ့လူငယ်တွေတောင်းပြပရောက်သွားတဲ့လူငယ်တွေအတွက်လုပ်ငန်းကင်ငန်းလှုပ်ဆောင်နိုင်မှုအတွက်ဒီ vacation နဲ့ training တွေဒီအသက်မွေးဝမ်းကြောင်းလုပ်ငန်းတွေဟာအင်မတန်ရှားတယ်။အမဆောက်လုပ်ရေးလုပ်ငန်းမှာကျမတို့ရဲ့လူငယ်တွေအလုပ်ရဖို့အတွက်သူတို့သုံးဆတဲ့စက္ကရိယာတွေကိုကင်ကြယ်တတ်တဲ့လူငယ်ဆိုတာမရှိတလို့ရှိနေတယ်။အဲ့ဒါကြောင့်မလို့ဆောက်လုပ်ရေးလုပ်ငန်းဘလောက်ပဲများများလူငယ်တွေအဲ့ဒီမှာအလုပ်ရဖို့ဆိုတာမဖြစ်နိုင်ဘူးဖြစ်နေတယ်ကျ။ဒါအနာဂတ်အတွက်အင်တာရင်လေးတွေဖြစ်နေပါလေကျ။နောက်ဆယ်နှစ်မှာဒီဟာရဲ့အသက်ရောက်မှုတွေဟာဘာဖြစ်မလဲ။အနည်း20နှစ်30လို့စဉ်းစားတဲ့အခါမှာကျမတို့နိုင်ငံဟာအဲနောက်ပိုင်းမှာကိုလူကိုကိုအလုံးမပေးနိုင်တာနဲ့ကိုလူအတွက်ကိုပြန်လည်းမဆောင်ဆောင်နိုင်တဲ့ပြဿနာအကြီးဆုံးဖြစ်လာတာဖြစ်နေတဲ့
။ဒါတလောအချိန်ညရောအစိုးရအနေနဲ့ဒီပြဿနာပြေလည်အောင်ဗာများလုပ်ပေးနိုင်တာရှိတယ်လေခင်ဗျာ
။ဒါတလောလုပ်နိုင်တာတော့ရှိပါတယ်။အဲ့ဒါတော့မူရစည်းဝါကိုချီရောက်စွာတိုင်ကျွယ်ဖို့ဖြစ်တယ်။သို့တော်လည်းပဲတချို့တော့ပြည်သူစစ်တွေဟာဘာပေါ်မှာညီပြူကြီးမှနေထိုင်ကြလဲဆိုရင်လုံးဝကိုမူရစည်းဝါပေါ်မှာပဲအခြေခံပြီးတော့မှပြီးလို့ရှိရင်မောင်ခိုစီးပွားရေးပေါ်မှာပဲအခြေခံပြီးမှရည်တည်နေတာကိုကျမတို့နေဆက်နဲ့နီးနေနေရတာလူတွေအကုန်လုံးကမျက်မြင်ကိုတွေ့ဖြစ်တယ်။သို့တော်လည်းဒါကိုလည်းချိရောက်စွာကြိုက်ကြွယ်မှုမရှိတဲ့အခါမှာတော့အခုတဖြည်းဖြည်းနဲ့ဒီကြေတနာဟာတနိုင်ငံလုံးကိုပြောမယ်ဆိုရင်တော့ဖြန့်ကျက်ထားတဲ့ကြေတနာကြီးတွေကိုဖြစ်သွားတာပေါ့။ဒီလောက်မငြိမ်မသက်ဖြစ်နေတဲ့ရခိုင်ပြည်ကမှတော့မှကျမတို့ရှားနဲ့ကချင်နဲ့ဓာန်တူမူရေးစေဝါဆန်းစီရမီမှုတွေကရှိနေတယ်ပေါ့။တော့ဒါကျမတို့ဒါလက်ထဲကနေတော့မှသိမ်းပေါင်းတောင်းချီတဲ့အမှုရေးစေဝါကြီးရဲ့ဆိုတာကမချစ်တဲ့အရာဖြစ်တယ်တကယ်ဆိုတရားဥပဒေစိုးမိုးမှုအတွက်တကယ်တော့ဥဆောင်ရမယ့်ဒီလက်နက်ကိုင်အဖွဲ့အစည်းတွေကနေပြီးတော့မှအဲကာကွယ်ရမယ့်အဖွဲ့အစည်းတွေကနေပြီးတော့မှသူတို့ရဲ့ကိုယ်နဲ့ဖြတ်ဖြူတူထဲမှာပါဝင်နေအောင်နေရတဲ့အခါပုံပြီးအတည်ကြီးတယ်လို့ယူဆတယ်ကျ